ယူရိုးနိုင်ငံဘက်ကမြို့မှာတနင်္လာနေ့ကအသေးခံကာဗွန်ခွဲတက်ခတ်မှုတွင်သေဆုံးသူ142ယောက်ထက်မနည်းရှိခဲ့ကြောင်းအစိုးရတာဝန်ရှိသူတွေဒီကနေ့ပဲပြောဆိုလိုက်ကြပါတယ်။ဘက်ကမြို့တော့ကာရာဒါရက်ကလူစီကာရဇီးရဲမှာရှီယာမွတ်စလင်ကိုပြစ်မှတ်ထားခဲ့တဲ့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလည်း IS သတင်းကြွားတွေကကြေညာခဲ့ကြတာပါ။နောက်ထပ်လူပေါင်း186ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့တက်ခတ်မှုဟာဒီနှစ်ထဲအဆိုးဆုံးလည်းဖြစ်ခဲ့ပါတယ်။ကုလသမဂ္ဂဒွန်ယေမှုချုပ်ဘန်ကီမွန်ကတော့လူသက်တွေကိုတန်မိုးမထားကြောင်းပြသခဲ့တဲ့ဘုံခွဲတက်ခတ်မှုကျူးလွန်သူတွေရဲ့လုပ်ရအပေါ်ထိတ်လန့်တုံ့လုံးမှုကြောင်းပြောဆိုခဲ့ပါတယ်။ယူရိုးနိုင်ငံမှာစိုးရိမ်ကြောက်ရွံ့မှုတွေပြန့်နှံ့အောင်လုပ်နေတာတွေညီညွတ်မှုကိုထိပါစေမဲ့လုပ်ရမျိုးတွေကိုယူရိုးလူလူအနေနဲ့လက်မခံဘဲဆန့်ကျင်ကြဖို့ကုလသမဂ္ဂကြီးကတိုက်တွန်းတဲ့အကြောင်းလဲတက်ခတ်မှုကိုပြစ်တင်ရှုတ်ချတဲ့ကြေညာချက်မှာအတွင်းယေမှုချုပ်ရဲ့ပြောခွင့်ရကဖော်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအမျိုးသားလူညွန့်ရေးကောင်စီပြောခွင့်ရပုဂ္ဂိုလ် Ned Price ကလည်း IS သွေးကြွတွေကိုချေမှုမှုပူပန်ကြိုးပမ်းမှုတွေမှာယူရိုးနိုင်ငံနဲ့ဆက်လက်ပြီးအခိုင်အမာရပ်တည်မှာဖြစ်တဲ့အကြောင်းတနင်္လာနေ့ကပဲပြောဆိုခဲ့တာပါ။ဒီလိုတက်ခိုက်မှုတွေကြောင့် IS သွေးကြွရဲ့လက်ကနယ်မြေတွေကိုပြန်လည်တိမ်ပြတ်ဖို့ကြိုးပမ်းနေတဲ့ IS တပ်တွေကိုပံ့ပိုးကူညီဖို့အမေရိကန်ရဲ့ပိုင်ဖြတ်ချက်တွေပုံမှန်ခိုင်မာလာစေတယ်လို့လည်းပြောဆိုခဲ့ပါတယ်။ IS သွေးကြွတွေက IS နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကနယ်မြေတော်များကိုလုံခဲ့တဲ့နှစ်ကတိမ်ပြတ်ခဲ့ကြတာပါ။အခုကမှတော့အမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်တွေရဲ့လေကြောင်းစစ်ကူတွေနဲ့အတူ IS တပ်တွေရဲ့ထိုးစစ်တွေကြောင့်ပြီးခဲ့တဲ့လတည်းပြန်လည်တိမ်ပြတ်ခဲ့တဲ့ဖလူဂျာမြို့ပါဝင်နယ်မြေတော်များကိုပြန်လည်ဆုံးမနိုင်ခဲ့ပေမဲ့မော်ဆူးမြို့ပါဝင်အထက်ကမြို့ကြီးတော်များကတော့စစ်သွေးကြော်တွေကဆက်လက်ထိန်းချုပ်တားဆဲဖြစ်ပါတယ်။